ုပထမဆုံးအနေနဲ့ဒီဇင်ဘာလ6ရက်ကဝါရှင်တန်ပို့စ်သတင်းစာမှာဖော်ပြခဲ့တဲ့မြန်မာရေးလေလာသုံးသပ်သူဒေးဗစ်စတိုင်ဘတ်ရေးသားတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ခံအစိုးရကိုအားပေးထောက်ခံခြင်းဆိုတဲ့အပေါ်ဆောင်းပါးကိုတင်ပြပါမယ်။အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လာရင်အမျိုးသားညီညွတ်ရေးဆိုရာ NUG ကိုတရားဝင်အသိမှတ်ပြုထောက်ခံမှုလက်တွန့်နေတာတွေ့ရပါတယ်။အစ္စရေးနဲ့ယူကရိန်းရေးလိုပြဿနာတွေရင်ဆိုင်နေရတဲ့အခုလိုအချိန်မှာတရုတ်နိုင်ငံနဲ့မိုင်ပေါင်း1300ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးအင်အားကြီးတရုတ်နိုင်ငံကိုသွားမထိခိုက်ချင်တာကြောင့်ဖြစ်နိုင်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါပေမဲ့လည်းခုချိန်မှာပြပရောက်နေတဲ့မြန်မာနိုင်ငံရွေးကောက်ခံအစိုးရကိုအားပေးထောက်ခံခြင်းဟာမှန်ကန်သင့်တော်တဲ့လုပ်ရက်တစ်ခုဖြစ်လာမှာပါ။စိုက်ပျိုးရေးနဲ့သဘာဝတရားစတာတွေပေါ်များပြီးပြည်သူတန်း90ကျော်ရှိတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအုပ်ချုပ်ရေးထွန်းကားလာတာဟာတရုတ်ဗီယက်နမ်လာအိုကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေပါဝင်တဲ့ပတ်ဝန်းကျင်အာဏာရှင်နိုင်ငံတွေအားလုံးအတွက်မျှော်လင့်ချက်တစ်ခုဖြစ်လာနိုင်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါကြောင့်မို့အမေရိကန်နိုင်ငံက NUG ကိုအားပေးထောက်ခံခြင်းဟာအမေရိကန်နိုင်ငံရဲ့အကျိုးမြန်မာပြည်သူတွေရဲ့အကျိုးအပြင်အာဏာရှင်အုပ်ချုပ်မှုပြန်ပွားလာနေတဲ့ကမ္ဘာကြီးရဲ့အကျိုးအတွက်ပါအကျိုးရှိနေမှာဖြစ်ပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒိုမာလာ29ရက်နေ့ကဝါရှင်တန်ပို့စ်သတင်းစာမှာပဲဖော်ပြခဲ့တဲ့အာဘော်ဆောင်းပါးမှာလည်းအမေရိကန်အနေနဲ့စစ်တပ်ရဲ့အုပ်ချုပ်မှုမရှိတော့တဲ့မြန်မာနိုင်ငံအခြေအနေအတွက်ကြိုတင်ပြင်ဆင်မှုတိုက်တွန်းထားတာတွေ့ရပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့သတိထားပြီးဆင်ခြင်နေပါတယ်လို့ဆောင်းပါးရှင်ကသတိပေးထားပါတယ်။မြန်မာစစ်တပ်ဟာဘလောက်ပဲအကျင့်ပြတ်ချစားပြီးဆိုးသွမ်းနေသည်ဖြစ်ပါစေနိုင်ငံမြောက်ပိုင်းကအာဏာရှင်ဆန့်ကျင်ရေးစစ်ပွဲတွေဘလောက်ပဲအောင်မြင်မှုရနေသည်ဖြစ်ပါစေမြန်မာစစ်တပ်ဟာလုံးဝပြုတ်ကွဲသွားတော့မယ်လို့ထင်မြင်ယူဆချက်ဟာအလွန်ကြုံအကောင်းမြင်နေတာဖြစ်နိုင်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်အတွက်ကြိုတင်ပြင်ဆင်မှုအလုံးဟာစစ်တပ်ကိုဦးဆောင်မဲ့ခေါင်းဆောင်အသစ်ဘသူဖြစ်လာမယ်ဆိုတာကိုထည့်သွင်းစဉ်းစားဖို့လိုပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်မြန်မာနိုင်ငံရဲ့တမိုင်းချောင်းကိုပြန်ကြည့်ရင်နိုင်ငံလွတ်လပ်ရေးရပြီကစားအယက်သားအုပ်ချုပ်ရေးစတင်ခဲ့တဲ့ဥန်ဒုအစိုးရလက်ထက်1950ပြည့်နှစ်ဒီဂရီကစစ်တပ်ဟာမြန်မာလူ့ဖွဲ့စည်းပုံမှာလွှမ်းမိုးမှုကြီးမားခဲ့ပါတယ်အခုချိန်မှာလည်းမြန်မာစစ်တပ်ဟာမြန်မာလူ့ဖွဲ့စည်းတွေကနေလွယ်လွယ်နဲ့ထွက်သွားမှာမဟုတ်ပါဘူးဒါကြောင့်အနာဂတ်အတွက်ကြိုတင်ပြင်ဆင်မှုအလုံးမှာစစ်တပ်ရဲ့အခမ်းအနားဘယ်လိုရှိမလဲဆိုတာကိုထည့်စဉ်းစားဖို့လိုပါတယ်လို့ဒေးဗစ်စတိုင်ဘတ်ကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရဟာတိုင်းရင်းသားလူနည်းစုတွေပါဝင်ဖွဲ့စည်းထားပေမဲ့မြန်မာနိုင်ငံရဲ့များပြားလာတဲ့တိုင်းရင်းသားဒေသတွေမှာယုံကြည်မှုရဖို့လိုနေပါသေးတယ်။အခုချိန်မှာဝါဒေသနဲ့ရခိုင်ပြည်နယ်တွေမှာအားကောင်းတဲ့အုပ်ချုပ်ရေးနဲ့စစ်ရေးလွှမ်းမိုးမှုတွေကိုကိုယ်ပိုင်တည်ထောင်ထားနိုင်ကြပြီးအခြားလူနည်းစုဒေသအသီးသီးမှာလည်းကိုယ်ပိုင်လွှမ်းမိုးမှုအုပ်ချုပ်မှုတွေရှိနေပါတယ်။ဒီလိုမျိုးကိုယ်ဒေသကိုလွှမ်းမိုးအုပ်ချုပ်မှုတွေကလွယ်လွယ်နဲ့ပျောက်သွားမှာလည်းမဟုတ်ပါဘူး။အမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းစစ်တပ်ပြိုကွဲသွားရင်အားလုံးအဆင်ပြေသွားတော့မယ်ဆိုတာမျိုးအလွန်ကြုံအကောင်းမြင်ထားတဲ့အယူဆတွေရဲ့လွှမ်းမိုးမှုကိုမခံသင့်ပါဘူးလို့ဆောင်းပါးရှင်ကဆိုပါတယ်။အမေရိကန်အစိုးရအနေနဲ့လည်းမြန်မာနိုင်ငံအနာဂတ်ကိုဖော်ဆောင်တဲ့နေရာမှာ NUG ရဲ့လွှမ်းမိုးမှုကအကန့်အသတ်နဲ့ပဲရှိနေတာကိုနားလည်လက်ခံဖို့လိုပါတယ်။လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတာကိုပြည့်ရဖို့ဆက်လုပ်သင့်ပါတယ်။ NUG ဟာကုလသမဂ္ဂမှာတရားဝင်အသိမှတ်ပြုမှုဘလောက်ပဲရသည်ဖြစ်စေမြန်မာနိုင်ငံမှာအယက်သားအုပ်ချုပ်ရေးရဲ့အတိတ်အနတ်နဲ့စစ်အာဏာသိမ်းမှုတွေထပ်တလဲလဲပြန်ဖြစ်လာပြီးစစ်အုပ်ချုပ်ရေးကိုပြန်ရောက်သွားတဲ့ကြားစွဲတွေကိုလည်းမေ့ထားလို့မရပါဘူးလို့ဆောင်းပါးရှင်ဒေးဗစ်စတိတ်မန့်ကအသုံးသတ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးတရုတ်မြန်မာနယ်စပ်ကမြေရှားတပ်တူတွေနဲ့ပေါ်ဂျိုဒူးကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအမေရိကန်နိုင်ငံဒယ်လာဝဲတပ်ကတို့သူတေတီရီရဲ့လေလာတွေ့ရှိချက်တွေအကြောင်းဖော်ပြထားတဲ့သတင်းဆောင်မတော်ကိုတင်ပြပါမယ်။တရုတ်နိုင်ငံဟာ1990ပြည့်နှစ်တွေလောက်ခရက Red Earth လို့ခေါ်တဲ့ကမ္ဘာမြေရှားတပ်တူစည်းကွက်ကိုလော်ဝကြီးအုပ်ထားနိုင်ခဲ့တာဖြစ်ပြီးကမ္ဘာမှာမြေရှားတပ်တူလိုအပ်ချက်တွေတိုးလာတဲ့အမျှတရုတ်အိမ်ကြီးချင်းမြန်မာနိုင်ငံကတပ်တူတွေကလာတဲ့မြေရှားတပ်တူတွေကိုတဆင့်ပြန်လည်တင်ပို့မှုတွေတိုးလာနေတဲ့အကြောင်းသိပ္ပံနဲ့နှီးပညာဆိုင်ရာသတင်းဆောင်မတွေဖော်ပြတဲ့ PHYS.org magazine ရဲ့ဒီဇင်ဘာလ10ရက်နေ့ဆောင်းပါးမှာဖော်ပြပါတယ်တရုတ်ဆိုရဟာ2012ခုနှစ်လောက်ခရဲကစပြီးတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်ပြည်တွင်းမှာမြေရှားတပ်တူ24ထုတ်လုပ်မှုကိုလျှော့ချပြီးအခြားနိုင်ငံတွေကထုတ်လုပ်တဲ့မြေရှားတပ်တူကုန်ကျစရိတ်ကိုတန့်စင်တဲ့ပုံစံကိုပြောင်းလဲခဲ့တာလို့ဆောင်းပါးကသုံးသပ်ထားပါတယ်။ဒယ်လာဝဲတပ်တို့ကသူတေတီတွေဟာ2015ခုနှစ်ကနေ2020ပြည့်နှစ်ထိ15နှစ်တာကာလအတွင်းမှာတရုတ်မြန်မာနယ်စပ်ကို NASA ကရိုက်ကူးထားတဲ့ဂျိုဒူးဓာတ်ပုံတွေကိုတိုင်းရှင်လေ့လာကြရာတရုတ်မြန်မာနယ်စပ်ရဲ့တရုတ်နိုင်ငံဘက်မှမြေရှားတပ်တူ24ထုတ်လုပ်မှု130ရာခိုင်နှုန်းထိတိုးလာပြီးမြန်မာနိုင်ငံဘက်အချမ်းမှာတော့328ရာခိုင်နှုန်းထိတိုးလာတာတွေ့ရတယ်လို့သုံးသပ်ထားပါတယ်။ဒ ဒါမဲ့လည်းမြန်မာနိုင်ငံဘက်ကမြေရှားတပ်တုတွေနဲ့စီကနေမြန်မာနိုင်ငံဘက်ကိုသွားတဲ့လမ်းမရှိပဲတရုတ်နိုင်ငံဘက်ကိုနေဆက်ဖြတ်ပြီးဆက်သွယ်ထားတဲ့လမ်းတွေပဲတွေ့ရတဲ့အကြောင်းမြန်မာနိုင်ငံဘက်မှာတူဖို့ရရှိတဲ့မြေရှားတပ်တုကုန်ကျန်းတွေကိုတရုတ်နိုင်ငံဘက်ကတပ်တုတွေနဲ့မှာအချောတပ်တန့်စင်ထုတ်လုပ်နေတာဖြစ်တယ်လို့သုတေသီတွေကသုံးသပ်ပြောကြပါတယ်အခုချိန်မှာမြန်မာစစ်တပ်ကနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့မှုတွေတိုးချဲ့ချမှတ်ဖို့ကြိုးစားနေတဲ့အတွက်ဒီတွေ့ရှိချက်ဟာအလွန်ရေးပါတဲ့အကြောင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံဘက်ကတူဖို့ထုတ်လုပ်လိုက်တဲ့မြေရှားတပ်တုထုတ်ကုန်တွေကိုခြေအားခံမှုအထောက်အကူဖြစ်မှာဖြစ်တဲ့အကြောင်းဆောင်းပါးမှာသုံးသပ်ရေးသားထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ